RV မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဘူးနေတိုင်းမှာတင်ဆက်နေကြဖြစ်တဲ့တီကောင်းစရာကိုချင့်တရားလမ်းညွန်ကဏ္ဍအတွေ့ဒီတစ်ပတ်မှာတော့ကိုဝီလျံဇော်နိုင်ဦးကနေတတိဆိုတဲ့အကြောင်းအရာလေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာကျွန်တော်တို့ရဲ့ဘဝမှာတတ္တိတို့ဒေါသတို့ ਨੇ ပတ်သက်ပြီးအဆွေးနေအတိုက်ခိုက်အဆွတ်ဆွဲခံရကောင်းနေရှိပါလိမ့်မယ်အထူးသဖြင့်ယောက်ျားလေးတွေရဲ့ငယ်ရစဉ်ဘဝမှာဒီတတ္တိကိုစိန်ခေါ်ပြီးလွဲမစွာအသုံးချကမြောက်ပြီးစေခိုင်းခံရတာဒီကြုံတွေ့မှုတွေရှိကောင်းရှိပါလိမ့်မယ်ကျွန်တော်တို့ငယ်ရစဉ်ကျောင်းသားဘဝမှာယောက်ျားမဟုတ်ဘူးလားတတ္တိရှင်ထွက်ခဲ့ယောက်ျားဖြစ်ပြီးတတ္တိမရှိပါဘူးကွာစသည်ဖြင့်တတိကိုစိန်ခေါ်ခံရတာမျိုးတွေကြုံတွေ့ကောင်းကြုံတွေ့ရဘူးပါလိမ့်မယ်ကျွန်တော်တို့ငယ်ရစဉ်ဘဝမှာဖွံ့ဖြိုးမှုမရှိတာရယ်အသိဉာဏ်ကမစင်စားနိုင်သေးတာရယ်နောက်ယောက်ျားဆိုတဲ့ဂုံပုတ်ကိုထိခိုက်တာတွေတက်ကြောင်မလို့ငယ်ရစဉ်ကလေးဘဝယောက်ျားလေးတွေဟာအမိုက်ခံပြီးအဆုံးရှုံးခံပြီးစွန့်စားကြတာကိုတွေ့ရပါတယ်ရှင်းရှင်းလေးပြောရရင်တော့ကိုယ်တည်ရင်းကိုကိုတူးကြတာပဲဖြစ်ပါတယ်ကျွန်တော်တတိအကြောင်းကိုစဉ်းစားနေတဲ့အချိန်မှာပဲငငယ်တော့ကကျွန်တော်ဘဝတစီတစ်ပိုင်းကိုအမှတ်ရနေပါသေးတယ်1988ခုနှစ်အရေးခင်းနေဖြစ်လို့ကျောင်းနေပိတ်တဲ့အခါမှာကျွန်တော်ဟာအမေရဲ့ဇာတိချက်ကျွေရွာလေးကိုအတော်များနဲ့သွားနေခဲ့ပါတယ်ကျောင်းကလည်းတနေ့ကြီးကြောင်ပိတ်ထားတာဆိုတော့ပျော်မပျော်ပါပဲဒီလိုနဲ့ကျွန်တော်ဟာလေးကွာတလက်လောက်စလုံးတအိတ်နဲ့ကောင်းကောင်းကြီးပျော်ပါစော်ကစားနေခဲ့ပါတယ်နေ့လည်ခင်းမှာရွာတငယ်ချင်းကလေးများနဲ့ရွာရုပ်ကိုပေါက်ငှက်လိုက်ပြစ်ပြီးညမှာဆိုလေချောင်းထဲမှာငါးတွေဖမ်းလိုက်ကြွက်တွေထောင်လိုက်နဲ့ဘွားကိုကုန်လွန်ခဲ့ပါတယ်ဒီလိုနဲ့ပဲကျွန်တော်တို့အဖွဲ့လေးရဲ့အာကူအာထာရမုံဆိုးလေးတယောက်ဖြစ်လာခဲ့ပါတယ်တညနေမှာတော့ကျွန်တော်တို့အဖွဲ့ရတငယ်ချင်းတွေဟာမူးပေါင်ပေါ်မှာလောက်စလုံးနှမ်းကြရင်းနဲ့အခြားတစ်ဖွဲ့နဲ့ရန်ဖြစ်ခဲ့ကြတယ်လို့ဆိုပါတယ်အဲ့ဒီအချိန်ကလောင်လေးကွာလည်းအသင့်လောက်စလုံးကလည်းအသင့်ဆိုတော့ပွဲရတော့အတော်ကောင်းခဲ့တယ်လို့ပြောပါတယ်ဒါနဲ့အားမရသေးပဲညနေခင်းမှာထတ်ချင်းလိုက်ပါသေးတယ်ဒီလိုနဲ့ညနေကျတော့ကျွန်တော်ကိုပါခေါ်ပါတယ်ကျွန်တော်လဲအဖွဲ့ရဲ့အာကူအားထားရတဲ့သူဆိုတော့လိုက်သွားရတာပေါ့ဗျာကျွန်တော်လက်ထဲမှာလဲခင်းတချောင်းကင်လို့ပေါ့လောက်စလုံးကတော့မပြောပါနဲ့အပြည့်ပါပဲဒီလိုနဲ့ချိန်ထားတဲ့စီလဲရောက်တော့ကျွန်တော်တွေးလိုက်ရတာအတော်ကိုလှန့်တော့ပါတယ်ခိုးဘက်ကလူကြီးတွေပါခေါ်လာပါတယ်ဟုတ်ပါတယ်အဲ့တော့ကျွန်တော်ဟာ6တန်းလောက်ပဲရှိပါသေးတယ်။ဟိုဘက်ကလူတွေကလူပြိုလူကြီးတွေဖြစ်ပါတယ်။အချို့ဆိုအသက်20ဝန်းကျင်တောင်ရောက်နေခဲ့ပါပြီ။သူတို့လက်ထက်မှာလဲဓားတွေလှန်နေနေဆိုတော့ကျွန်တော်ဘဝမှာဒီလိုစီးချင်းထုံးမှုမျိုးဟာတစ်ခါမှလည်းမကြုံခဲ့ဘူးပါဘူး။အတန်းထဲမှာရံဖြစ်တာလောက်သာရှိခဲ့ဘူးတာပါ။ကျွန်တော်ဟိုဘက်အဖွဲ့ကိုကြည်ရင်းနဲ့တဖြည်းဖြည်းတုံ့လောက်လာပါတယ်။ဒါပေမဲ့လဲဘလို့မှမတတ်နိုင်ပါဘူး။ဘလို့မှလဲနိုင်မှလည်းမဟုတ်သလိုဘလို့မှလည်းရှင်ပြိုင်နိုင်မှမဟုတ်ပါဘူးကျွန်တော်တို့ဖွဲ့ဟာရှုံးမှုနဲ့ထွက်ပြေးဖို့ကလွယ်လို့အခြားနည်းလမ်းမရှိခဲ့ပါဘူးဒီအချိန်မှာပဲနှစ်ဖက်စလုံးရဲ့အတန်းတွေဟာငြိမ်ကျသွားခဲ့ပါပြီရှင်းရှင်းပြောရရင်တော့တိုက်ပွဲခေါ်ဆန်းပါဗျာတစ်ဖက်ခေါင်းဆောင်ရဲ့မျက်လုံးတွေဟာကျွန်တော်နှစ်ဖူးကိုဖောက်ထွက်မတက်ကြည့်နေပါလေကျွန်တော်လဲမနိုင်မသိပေမဲ့လေတတ္တရဲ့အလွဲသုံးစားမှုကြောင့်သူ့မျက်လုံးတွေကိုရဲရဲတင်းတင်းပြန်ကြည့်နေခဲ့မိပါတယ်ရှင်ထဲမှာလဲသူ့ရဲ့လှမ်းငါရှင်ဝါကိုဘယ်တော့လာလိမ့်မလဲဆိုပြီးတွေးနေခဲ့မိပါတယ်ဒါပေမဲ့လဲကျွန်တော်နောက်မလှည့်ခဲ့ပါဘူးတိမ်နဲ့တေတော့ကွာဆိုပြီးစဉ်းစားထားခဲ့ပါတယ်အဲ့ဒီချိန်မှာအချင်းတွေဟာရုပ်ချီပြောင်းလဲသွားခဲ့ပါတယ်တစ်ဖက်ခေါင်းဆောင်ကတော်ယူကွာငါတို့မချတော့ဘူးဆိုပြီးလာလန်းအတိုင်းပြန်သွားခဲ့ပါတယ်ဒီချိန်မှာတော့ကျွန်တော်တို့ဟာအောင်မြင်ခဲ့သူတွေလားဆုံးရှုံးခဲ့သူတွေလားဒါမှမဟုတ်ရင်လေဆုံးရှုံးမှုကနေနည်းနည်းလေးလွတ်သွားခဲ့တဲ့သူတွေလားဆိုတာသိလာရပါတယ်တကယ်လို့အဲ့ဒီအချိန်ကသာရိုက်ပွဲဖြစ်ခဲ့မယ်ဆိုရင်ကျွန်တော်ဒါမျိုးပြောနိုင်မှာမဟုတ်ပါဘူးကျွန်တော်အဖွဲ့ကလူတော်တော်များများဟာတေချာဖို့သာရှိပါတယ်တခါလေမှာငရေစင်ဘဝမှာကျွန်တော်တို့ဟာတတ္တိကိုရှင်တန်းတင်ပြီးဖိုက်တတ်ကြပါတယ်တကယ်တော့မာယူရဲ့ဆန့်ကျင်တာဖြစ်ပါတယ်ခိုင်လုံသောအကြောင်းပြချက်မရှိပါပဲလေမင်းယောက်ျားမဟုတ်ဘူးလားဆိုတဲ့စကားတစ်ခုလေးနဲ့တိုင်းပြည်အတွက်လည်းမဟုတ်နိုင်ငံအတွက်လည်းမဟုတ်သာသနာအတွက်လည်းမဟုတ်ဖ ೇನೆ ကိုယ့်အသက်ကိုမစရီးတင်ပါဘူးဒ ဒါကြောင့်ယောက်ျားလေးများမိမိကိုယ်ကိုအငိုင်းမိစီတဲ့တတ္တိတို့ယောက်ျားပီတမှုတို့ကိုတလွဲမသုံးမိပါစေနဲ့တတ္တိဆိုတာကိုကနိုင်ရင်တတ္တိရှိပြီးကိုကရှုံးရင်တတ္တိမရှိဘူးဆိုတဲ့အဖြစ်မျိုးမဟုတ်ပါဘူးမိမိကနိုင်မယ်ပဲထင်ထင်ရှုံးမယ်ပဲထင်ထင်တတ္တိဆိုတာရှိရမှာဖြစ်ပါတယ်နိုင်လဲနဲ့တတ္တိရှိတာတဲ့ရှုံးပြီးတော့တတ္တိရှိဖို့ကပိုပြီးခက်ခဲပါတယ်တော်ရရှင်များခင်ဗျာတတ္တိကိုရံဖြစ်တဲ့နေရာမှာတုံးတာလားဘဝကိုတိဆောက်တဲ့နေရာမှာတုံးတာလားလူဘဝတန်ဖိုးရှိအောင်တုံးပါလားတင့်တော်တဲ့နေရာကိုတုံးဖို့လိုပါတယ်တတ္တိကိုမိုင်မဲစွာမတုံးမိကြပါစေနဲ့လောကရဲ့အောင်မြင်မှုရအောင်တတ္တိကိုတုံးလို့ရပါတယ်စာသင်ကျောင်းမှာသူများတွေကြောင်းပြေးတာကိုကြောင်းမပြေးပဲနေနိုင်တဲ့တတ္တိဘဝရဲ့ဆင်းရဲမှုကိုရိုးသားစွာရင်ဆိုင်ရတဲ့တတ္တိကိုယ့်ချစ်သူမိန်းကလေးအပေါ်မှာစောင့်ထိန်နိုင်တဲ့တတ္တိဒီတတ္တိတွေဟာတိတ်ကိုတန်ဖို့ရှိပါတယ်။ဆောင်းထင်းဖို့လည်းခက်ခဲပါတယ်။ဒိုင်းဆိုပြီးအသေးခံသွားတဲ့တတ္တိဟာခဏကလေးခံထမ်းရပေမယ့်လေဘဝကိုပုံပြီးပေးအပ်ရတဲ့တတ္တိပါ။တဘဝလုံးကိုဆက်ကပ်ပြီးပေးခဲ့ရတာပါ။တောတရှင်များခင်ဗျာ။တောတရှင်များမှာလည်းဘလို့တတ္တိမျိုးတွေရှိကြပါသလဲ။ယောက်ျားလေးပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်တတ္တိရှိရမှာဖြစ်ပါတယ်။ကိုယ့်ဘဝကိုကာကွယ်ဖို့မိမိအသင်းအဖွဲ့မိမိနိုင်ငံကိုကာကွယ်ဖို့တတ္တိတော့ရှိရမှာဖြစ်ပါတယ်။နောက်ဆုံးမိမိကိုယ်ကိုကာကွယ်ဖို့တော့အ ਨੇ အဆုံးတတ္တိရှိရမှာဖြစ်ပါတယ်။ဒါပေမဲ့လေမိษွေများရဲ့ဘဝမှာငယ်ရွယ်စဉ်တတ္တိကိုမိုက်မဲစွာအတုံးမချမိပါစေနဲ့။အော်ကျွန်တော်ဆက်ပြီးကျွန်တော်ရဲ့တတ္တိတိုက်ပွဲလေးအကြောင်းကိုပြောရရင်တကယ်တော့တစ်ဖက်ကကျွန်တော်ကိုမတိုက်ဖင်းနဲ့ပြန်လှည့်သွားခဲ့တဲ့ခေါင်းဆောင်ဟာကျွန်တော်နဲ့ရွာမှာအနေဆိုင်နေတဲ့ကျွန်တော်ရဲ့ဦးလေးတယောက်ဖြစ်နေပါတယ်။ကျွန်တော်ဦးလေးဟာကျွန်တော်ကိုတူမို့လို့မလုတ်ချင်တဲ့စိတ်တွေနဲ့ထားခဲ့တာနဲ့တူပါလေ။ဒါကြောင့်မို့လဲအဲ့ဒီတုန်းကရံပွဲဟာဆက်မဖြစ်ခဲ့တာပါ။တတ္တိကိုမိုင်မဲစွာအတုံးချမိတဲ့သူဟာငရေစင်ဘဝမှာဘဝပြတ်တက်ပါလေ။ဘူးသီးကိုအနှူလေးငငယ်လေးမှခူးပြီးငပိရင်နဲ့တို့စားလိုက်သလိုဖြစ်သွားတတ်ပါလေ။တကယ်တော့ဒီဘူးသီးလေးဟာနောက်တစ်ချိန်မှမိသားစုတစုလုံးကိုဘူးသီးကြော်ကောင်းကောင်းကျွေးလို့ရတဲ့ဘူးသီးကြီးဖြစ်နေတတ်ပါလေ။ကိုယ့်ရဲ့ငရေစင်ဘဝတစ်ချောင်းမှာယောက်ျားတစ်ယောက်ရဲ့မာနကြောင့်တတ္တိကိုအလွဲသုံးစားမပြုတ်မိပါစေနဲ့တကယ်တော့သိခံနိုင်ခြင်းဟာတတ္တိတစ်ခုပါပဲဒါပေမဲ့လည်းပြဿနာတစ်ခုကိုခေါင်းမခံတတ်တာကတော့တတ္တိလို့မခေါ်နိုင်ပါဘူးဒါတွေကကိုယ်လိုယုံခြင်းခေါင်းဆောင်မပီသားခြင်းတွေပဲဖြစ်ပါတယ်သောတရှင်များခင်ဗျာသောတရှင်များရဲ့ဘဝမှာလည်းတတ္တိကိုမှန်ကန်စွာအသုံးချနိုင်ကြပါစေမယူရဲမဆန်ဖို့တရေဘောမကြောင်ဖို့မိမိကိုယ်ကိုထိမ့်သိမ်းနိုင်ကြပါစေလောကရဲ့စစ်မှန်တဲ့တတ္တိပြေဝမှုကိုသိရှိနိုင်ရပါစီဗျာ။